ကျမ်းမ
အနေနဲ့ခုဒီနိုင်ငံရေးအကျဉ်းသားတွေအကြောင်းတင်ပြလာတာစုစုပေါင်းဒီ90ကျော်လောက်ရှိသွားပြီဆိုတော့လေဒီလူတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသိခွင့်ရလဲရှင်
ဒီလိုပါကျမတို့ငယ်ငယ်တည်းကကျမတို့အဖေကကိုကိုကျော်ကပြန်လာပြီကျွန်တော်ဒီတရားကျော်စခန်းရက်ကမှာနေကျဲခါမှာကျမတို့နှစ်ပေါင်း80နှစ်နေခဲ့တယ်ရှင်အဲ့ဒီမှာဝင်ထွက်သွားလာနေတဲ့ရင်းနှီးနေတဲ့လူတွေကနိုင်ငံရေးအကျဉ်းသ
ုံးမှုတွေအမျက်နာခံမှုတွေတိုင်းပြည်ချစ်စိတ်တွေပေါ့အဲ့ဒါရဲ့ခုကျွန်မစာရေးသူတို့ကမှသူတို့ဖော်ပြနိုင်တဲ့ဟာကအဲ့ဒီအားတွေလည်းပါပါတယ်သူတို့ပြောပြတဲ့ဟာတွေနောက်တစ်ခုကကျွန်မအချင်းဖောင်တယ်တော့ကျွန်မခင်ဗျကိုနေဦးကစိတ်နဲ့နေခဲ့ရပါတယ်ကျွန်မအချင်းကြမိသားစုတွေလေဝေးခေါင်တွေပေါ့ဝေးနံခေါင်တွေအစွန်ပြောင်းခေါင်တွေကိုကျွန်မလိုက်ပြီးတော့ကိုယ်ကြီးပို့ဆောင်ပေးတာဆက်နှစ်ရှိတော့ဆက်နှစ်အဲ့ဒီဆက်နှစ်ကြီးရဲ့အချင်းကြမိသားစုနဲ့နိုင်ငံရေးအချင်းသားတွေရဲ့ခံစားချက်တွေသူတို့ရဲ့ချက်တန်းတဲ့ဘဝတွေကျွန်မလေးလာပြင်ရခဲ့တယ်ကျွန်မကိုယ်တိုင်လည်းပါဝင်ချက်တန်းခဲ့ရတဲ့အတွက်ကျွန်မဒီအပေါင်းနိုင်ငံကသူရဲကောင်းကိုတန်းတီးကိုရှင်းထိုင်ရမ
ယ်ကျွန်မအနေနဲ့အခုလိုဒီနိုင်ငံရေးအချင်းသားတွေအကြောင်းကိုတင်ပြတဲ့အခါမှာပေါ့နော်ထောင်ထဲမှာဖိနှိပ်မှုတွေပိတ်လောင်ထားမှုတွေကိုသူတို့ဟိုရင်ဆိုင်ပြီးတော့ဟိုရှင်တန်ရက်တည်နိုင်အောင်အဓိကအဲ့ဒီချက်ကဘာလို့ဆရာမတွေ့ခဲ့ရလဲရှင
်။အဲ့တော့သူရှင်ကြည့်ချက်တယ်ရှင်။ဆိုင်းကြီးကိုထားတယ်သူရဲ့ဆိုင်းကြီးချက်စိတ်။နောက်တစ်ခုသူရဲ့ဒီလူလူတို့ဟိုဖောင်းတဲ့စနစ်တင်မှာထားတဲ့စိတ်ဒီမိုကရေစီကိုလိုလားတောင်းတာတဲ့စိတ်။ဒီလူနဲ့တပါးနဲ့ဖြစ်မဲ့ဒီစနစ်ကိုသူတို့လိုချင်တယ်။အဲ့ဒီကဘယ်မှာမချင်းသူတို့တိုက်ပေါ်ဝင်တယ်။အဲ့ဒီစနစ်နဲ့သူတို့အကျဉ်းဆောင်ချက်တန်းတာရှိတယ်။စကြောရေးစကားအကျဉ်းဆောင်လည်းမှာဒီလိုကတော့ဘဝရဲ့အတ္တိသူတို့ပေးရတာ
။အဲ့တော့သူတို့ဒီနိုင်ငံကြီးအကျဉ်းသားတွေအနေနဲ့ပေါ့နော်ပေးဆက်ရတဲ့အတိုင်းတာဘလောက်ထိကြီးမားလဲရှင်
။ဘာကြီးမားပါလဲ။ဘလောက်ထိကြီးမားလဲဆိုတော့လူသူတို့ရဲ့ကိုယ်ဝန်လွတ်လပ်မှုဘဝကိုအများကြီးလူလူလက်ကအတွက်သူစတင်နေရတာ။ဆောင်ရုံစိတ်နဲ့တော့မရဘူး။အဲ့ဒါကအရင်တန်ဖိုးနဲ့ကြီးတယ်သူတို့ဆုံးမဆုံးသွားမှုတွေကိုကျွန်တော်တို့ပြန်ပြီးတော့ပေးဆက်မယ်ဆိုရင်အဲ့တန်ဖိုးကမကြည့်နိုင်ပါဘူး။အများကြီးပါပဲ။ပေါ်ဟိုင်းကြီးထဲမှာရခိုင်တခြားနဲ့တိုက်ပွဲဆက်သွားတဲ့လူတွေ၊အချင်းချောင်းထဲမှာကြာဆုံးသွားတဲ့လူတွေ၊ဆေးဝါးကူးစားကံလို့မရလို့ချစ်ကြောကြီးတွေမှာကြာဆုံးတဲ့လူတွေ။သူတို့ကအများကြီးအများကြီးပဲ။ဒါကကျွန်မတင်ပြနေတာလေးတွေကအစိတ်တစ်ပိုင်းကြပဲရှိပါသေးတယ်။
အဲ့တော့ဆရာမအနေနဲ့လေဒီနိုင်ငံရေးအကျဉ်းသားတွေအကြောင်းကိုရေးသားတင်ပြတဲ့အခါမှာတွေ့ကြုံရတဲ့အခက်အခဲတွေဒါမှမဟုတ်ဆရာမကိုစိန်ခေါ်တဲ့အချက်တွေများရှိလား
ရှိပါတယ်ရှိတယ်တခြားဟာဒီတော့ကျွန်မတို့ကဒီဘဝကိုဒီအဲ့မှာကိုကိုကျောင်းနိုင်ငံရေးအကျဉ်းသားကိုကိုချက်ကတားနေတဲ့ဒီဦးလေးကြီးရှိရကျွန်တော်တို့လေးတော်မှတ်သားခဲ့သူတဲ့ဟာတွေအခါတည်းကခုနှစ်ပြီနောက်ပြီးတော့သူရဲ့ချစ်စင်လေးနောက်ပြီးဒီဆက်ကန်ဆိုင်ပွဲရအကြောင်းလေးဟိုကျွန်တော်တို့ဥမာမောနှစ်ပါးမိတာတို့လွဲနေတာတို့ရှိတယ်။ဒါမျိုးတွေကြတော့ကျွန်တော်တို့ဟိုဖြစ်ရတာပေါ့နော်။အဲ့တော့အများကြီးပါပဲတချို့ဟာတွေကလည်းကျွန်တော်တို့သူတို့ဟိုကျွန်တော်တို့ပေါ်ပြတဲ့အခါမှာကျွန်တော်တို့ကျောင်းအမှားကြီးဖြစ်သွားမယ်ဆိုလို့ရှိရင်သူတို့မျက်နှာသွားမလား။ကျွန်တော်တို့ဆက်တက်နိုင်ရနေနဲ့သွားမင်းသွားမယ်ဆိုရင်ကျွန်တော်တို့တော်လည်းမကောင်းဘူး။အဲ့ဒါတွေကကျွန်တော်တို့ကိုအများကြီးကြီးတယ်။အဲ့ဒီဟာတွေလည်းရှိတယ်။နောက်ခုကျွန်တော်တို့ပေါ်ပြနေတဲ့ခါကကျွန်မလက်ရှိဒီဘလောက်လို့ပြောတာအများဟိုအိတ်တယ်ရှိပါလေအဲ့ဒါဘာလို့လဲဆိုတော့အချင်းဆောင်ထဲမှာကျွန်တော်တို့ ਨੇ ဟိုတိကျွမ်းတဲ့လူတွေရှိမယ်မတိကျွမ်းတဲ့လူတွေရှိမယ်သူတို့ကိုကျွန်တော်တို့ပေါ်ပြခြင်းတော့လေအချို့အကြောင်းကောင်းကြီးကောင်းကျွန်တော်တို့ပေါ်ပြခွင့်မရပါဘူးအဲ့ဒါတွေကကျွန်တော်တို့စိန်ခေါ်မှုတွေပဲကျွန်တော်ဒီနေ့ချိန်မှာလည်းအင်မတန်ပါ
ဟုတ်ကဲ့ကျေးဇူးပါပဲဆရာမတော့
ဟုတ်ကဲ့ပါဟုတ်ကဲ့